ကျွန်တော်မယ်စောအော်ထိုးလေးပါကျွန်တော်ကကီတဲတာတော့ဖြစ်ပါတယ်အခုလက်ရှိမှာကျွန်တော်အမျိုးသမီးနဲ့ကလေးကပ်ဝဲဆော့ရှော့ရဲ့အဖွဲ့မှာအလုပ်လုပ်နေတယ်တစ်ဖက်မှာလည်းကျွန်တော်ချင်းမဲတက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရနဲ့စာရနေပြီးတော့ပါနော
်အခုပြောနေတဲ့သူကတော့ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရတတိယနှစ်အောင်မြင်လာတဲ့ကရင်လူငယ်စောအောင်ထွန်းလင်းဖြစ်ပါတယ်သူကအခုလောလောဆယ်မှာတော့တက္ကသိုလ်ကျောင်းပိတ်ရဲ့အတွင်းမဲဆောင်မျိုးကမြန်မာတွေရဲ့အားထားရာမက်တော်စေကမ်းမှာလှုပ်တင်လှုပ်အားပေးဆောင်ရွက်နေပါတယ်စောအောင်ထွန်းလင်းဟာဖအံမြို့နယ်မြန်ကလေးနယ်ကြောက်တလုံးရွာကဖြစ်ပါတယ်သူအထမရဲအောင်မြင်ပြီးတဲ့အခါမှာမိခင်ကွယ်လွန်သွားတဲ့နောက်မိသားစုမှာအခက်အခဲမျိုးစုံကျင်းရတဲ့အတွက်ဦးလေးကနေတဆင့်မဲဆောင်မျိုးမှာရှိတဲ့ဒေါက်တာစင်ဒီယာမောင်ရဲ့မက်တော်စေကမ်းကိုရောက်လာခဲ့တယ်လို့ပြောပါတယ်အဲ့ဒီမှာဒေါက်တာစင်ဒီယာမောင်ကတောင်ကိုရီးယားအလူရှင်တွေရဲ့အကူအညီနဲ့ဖွင့်လာတဲ့အထက်တန်းပညာရေးကျောင်းမှာတက်ခဲ့ပြီးအဲ့ဒီကနေတခါ88မျိုးဆက်ကျောင်းသူတယောက်ဖြစ်တဲ့မအေးမှတည်ထောင်လာတဲ့ Social Action for Women SOW လို့ခေါ်တဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုကြီးစောက်ရှောက်ရဲ့အဖွဲ့ကပေးနေတဲ့သင်တန်းတက်ခွင့်ရခဲ့ပါတယ်။အဲ့ဒီကနေသူ့ပညာရေးခရီးဆက်နိုင်ခဲ့တယ်လို့စောအောင်ထွန်းလင်းကပြောပြပါပါတယ
်။အဲ့ဒါနေပြီးတော့ကျွန်တော် CDC မှာဒီနေ့တက်ပြီးတော့ကျွန်တော်ဆောင်းမှာ capacity building program ဆိုတာရှိတယ်လူငယ်ဆွေးရည်မြင့်တရေးအစီအစဉ်ပေါ့လေအဓိက poster ပြီးသွားတဲ့သူတွေပေါ့ senator ပြီးသွားတဲ့ခလေးတွေကိုပညာရေးဆက်ပြီးတော့သိယူလို့ရအောင်နောက်ဖက်မှာဆိုလို့ရှိသူရဲ့အရေးချေးတွေသူတို့ဖြစ်ဆိုလို့ရှိ computer data တို့အင်္ဂလိပ်စကားပြောတက်ကြွမှု data တို့အဲ့ဒါပို့တော့အစွဲကြီးတွေပို့တော့မြင့်မားလာသူတို့စီစီဆောင်ရွက်နေတဲ့အစီအစဉ်တစ်ခုရှိတယ်2023မှာအဲ့ကျွန်တော်ဝှရှော့လွာခေါ်တော့ရှော့လွာခေါ်ကျွန်တော်တည်သွားတော့ကျွန်တော်ရှော့ဖြည့်တယ်ရှော့ပြီးတော့ကျွန်တော်ဝေခွေဖြည့်တယ်ဝေခွေဖြည့်ဒါနဲ့ကကောစွာနဲ့ကျွန်တော်အဲ့ဒီသူတို့ယူတဲ့လူထဲမှာပန်သွားတယ်အဲ့ဒီခြေအနေစပြီးတော့ကျွန်တော်2012ပြီးတော့ဆောက်စားရောက်လာတာပေါ့
အခုဆိုရင်အဲ့ဒီ SOW လို့ခေါ်တဲ့ Social Action for Women အဖွဲ့တည်ထောင်လာတာ19နှစ်ပြည့်ခဲ့ပါပြီအဲ့ဒီကြောင့်လည်းဆောက်ရှော့ရေးခရာကနေကျောင်းသားတွေမွေးထုတ်ခဲ့တယ်လို့နေဆက်မှာဒုက္ခရောက်နေတဲ့အမျိုးသမီးနဲ့ကလေးတွေကိုကူညီနေတာပါအဲ့ဒီအဖွဲ့ထဲမှာစောအောင်ထွန်းလင်းကပါဝင်ကူညီနေပြီးချင်းမိုင်တက္ကသိုလ်မှာပညာသင်ခွင့်ရလာတဲ့အကြောင်းအခုလို့ဆက်ပြောပါတယ
်ကျွန်တော်စောပေါ်တာဆောင်ပါဝင်နေတယ်လေသူတို့ခေါ်တာ CCC ပေါ့လေစီတုံးလုံးပေါ့ Children Crisis Center ပေါ့အဓိကတို့လက်ခံတာနေဆောင်မှာအကြောင်းမျိုးမျိုးကြောင့်ရောက်ရှိလာတဲ့ကလေးတွေအတွက်ကိုသူကစီတာလှုပ်ထားပေးတဲ့နေရာတစ်ခုပေါ့ကျွန်တော်အဲ့ဒီနေရာမှာတခြားကလေးတွေနဲ့နီးတူအတူနေတယ်တူတူစားတယ်တူတူကြောင်းသွားတယ်ပြောမယ်ဆိုလို့ရှိကြမျိုးဒီမျိုးအချင်းတွေရောက်လာတာလဲဆောင်းကျေးဇူးတွေအကုန်လုံးပါပဲကျွန်တော်ရဲ့စူးစမ်းမှုကအနှဲ့ငယ်ပဲပါပါမယ်ကျွန်တော်ဆောင်းမှာဆိုလို့ရှိရင်အရေတုံးကကျွန်တော်ရဲ့တခြားကြောင်းသားတွေကသူက2014မတက်ခင်ကကြောင်းသားတွေဖြစ်ရတဲ့အကြောင်းမလို့ဆိုရဆံပွဲကိုကျွန်တော်ကဝေခွင့်မရခဲ့သို့တော့ကျွန်တော်ကသူတို့ကဆောင်းနေပြီးတော့စစ်စစ်ပေးတဲ့တခုရှိတယ် GED ဘောအတူကောင်းလို့ခေါ်တာအမေရိကမှာဆိုရင်စင်တာပြီးသွားတဲ့ကလေးကိုတီမာပြူတာနဲ့ဆန်ပွဲတစ်ခုပေါ့ကျွန်တော်ဖြေဆိုရပါတယ်။ Obvious ဆိုလို့ရှိရင်ဆောင်းရနေပြီးတော့ကျွန်တော်ကိုတက်ကတူဆက်တက်နေအောင်သူတို့နီးမျိုးစုံချုပ်ပါပေးတယ်။ကျွန်တော်အဲ့ဒီမှာ GD ออกပြီးသွားတော့ကျွန်တော်ကချင်းမဲ့တက်ကတူကိုဝေခွေးဖြည့်တယ်။ဝေခွေးဖြည့်နေပတ်သွားတာပေါ့။ပါလာဆိုရင်2016နေပြီးတော့ခုက2019ဆိုတော့ကျွန်တော်3နှစ်ပြီးသွားတာပေါ့
။အခုလိုနေဆက်ရောက်လာတဲ့အတွက်သူ့အတွက်အတော်ပြောင်းလဲခွင့်ရလိုက်တယ်လို့ပြောပြပါတယ်။
ဒီဘက်ပညာရေးစနစ်တစ်ခုရလိုက်ခြင်းအဖြစ်ကျွန်တော်အမိရောအတွေ့ရောကျွန်တော်ရဲ့ယူဆရောအများကြီးပြောင်းလဲသွားတာပေါ့ပြောဆိုရှိတခြားသူတွေနဲ့တခြားစတာဖြစ်ရောဘယ်လိုမျိုးနေထိုင်ရမလဲဆိုတာကျွန်တော်သိခွင့်ရသွားတာပေါ့
ဘွေးရပြီးရင်ဘာဆက်လုပ်မလဲဆိုတော့စောအောင်ထွန်းလင်းက
ဘွေးရပြီးသွားလို့ရှိကျွန်တော်စဉ်းစားတာကျွန်တော်ရဲ့ခုလက်ရှိမိခင်အဖွဲ့စီဖြစ်တဲ့ဆောင်းအဖွဲ့ကိုပြန်လာမယ်အနည်းဆုံးနေ့လောက်ကျွန်တော်ပြန်ပြီးတော့ဝယ်ဝူးကူညီပေးမယ်လို့ရင်းနဲ့တခြားနိုင်ငံခြားမှာရှိတဲ့တက္ကသိုလ်တစ်ခုခုကို master ပေါ့မဟာဘွဲကိုရှောက်ဖို့စီစဉ်ထားပ
ါမြန်မာနိုင်ငံနဲ့ပတ်သက်လို့လူငယ်တယောက်အနေနဲ့ဘယ်လိုမြင်လဲဆိုတော့
ဒီတော့ခုဆိုလို့ရှိကျွန်တော်မြန်မာပြည်မှာတခုဖြည့်ရှိခဲ့တာလူမျိုးစွဲတယ်ရခိုင်မရခိုင်ကရင်မကရင်ရှားမရှားအဲ့လိုမျိုးစစ်ထားကိုရှိနေပြီးတော့ကျွန်တော်ထင်တာမြန်မာပြည်ကိုကျွန်တော်နိုင်ငံတော်သူတို့ခေါ်တာပြည်တော်စုတည်ဆောက်လို့ဆိုတာမလွယ်ကူလောက်အောင်ကျွန်တော်ထင်အတားဒီလောကကိုကျွန်တော်ပြုပြပြောင်းလဲရမယ်ကျွန်တော်ကမြန်မာနိုင်ငံသားဖြစ်တဲ့ဖယ်လူမျိုးမျိုးပြည်ပြည်မြန်မာနိုင်ငံသားကိုကိုယ့်ကိုမြင်ပြီးတော့ဖယ်ခကနမကိုပါဝေသိလဲကိုဘယ်လိုမျိုးလက်တွဲပြီးတော့လုပ်ရမလဲဆိုတဲ့ဟာတွေးပြီးတော့ကျွန်တော်ရဲ့လူငယ်အနာဂတ်ကိုစေစားရမယ်ပြီးတော့ဆိုရှိကျွန်တော်ရဲ့မျိုးဆက်သေးဦးအနာဂတ်ကိုရှေ့ရှုပြီးတော့အတူတူလက်တွဲလှုပ်ဆောင်မှရမယ်အခြေအနေဖြစ်နေတယ်ဒါပေမဲ့ခုလက်ရှိအခြေအနေကတော့ကျွန်တော်မမြင်သေးဘူ
းဒါကတော့မိသားစုအခက်အခဲကြားကနေနေဆက်ကအဖွဲ့တွေရဲ့ပံ့ပိုးမှုကိုယ်တိုင်စူးစမ်းအထောက်အမှုတွေနဲ့ထိုင်းနိုင်ငံမှာတက္ကသိုလ်ပညာသင်ခွင့်ရနေတဲ့ စောအောင်ထွန်လေးရဲ့အတွေ့အကြုံနဲ့ဘဝအမြင်ချုပ်ပါညီလေးညီမလေးတို့ရောဘဝအတွေ့အကြုံတွေဖြတ်သန်းမှုတွေဘယ်လိုရှိကြလဲနောက်တစ်ပတ်မှာပြန်ဆုံကြမယ်နော်